Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းမှာသောရရှင်နေစိတ်လက်ကြည်သာရှိကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2015ခုဩဂုတ်လ10ရက်တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ3240 49ရာနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝန်ယူထုတ်လွှင့်မှာပါခင်ဗျာ
မင်္ဂလာနေ့ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့တူတင်ပြပေးဖို့ရှိပါတယ်။ထူးခြားတဲ့သတင်းတွေကတော့ဆီးရီးယားနဲ့အီရတ်နိုင်ငံအတွင်းမှာရှိတဲ့ Islamic စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက် American က F-16 တပ်လေယာဉ်တွေကိုတူရကီနိုင်ငံအတွင်းမှာချထားလိုက်တယ်ဆိုပြီးတော့ American စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အီရတ်နိုင်ငံမှာတော့ဒုတိယသမ္မတနဲ့လက်ထောက်ဝန်ကြီးချုပ်ယာရူးတွေကိုရှော့ပစ်ဖို့အတွက်အီရတ်ဝန်ကြီးချုပ်ကအဆိုပြုလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။နိုဝင်ဘာရွေးကောက်ပွဲအမီရေပေးသင့်ဒေတာမှာတကယ်တမ်းမဲပေးနိုင်ဖို့ဆိုရင်အစိုးရကပုံပြီးပြင်ဆင်ထားဖို့လိုတယ်လို့ကုညီကစေးသမားတွေကပြောပါတယ
်အဓိကတက်စီကလည်းရနေသေးတော့ပြီးတော့သူရဲ့ဒီပိုင်ဆိုင်တဲ့ဒီအစည်းအဝေးပေါ့နော်ဒီနေ့တိုင်းအေးဒီတက်စီသွားတာမရှိဘူ
းတရင်နေပြီးပြီးချင်းမှနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မြန်မာအရေးဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှားထူးခြားစံပြသတင်းအစီအစဉ်တွေကိုလည်းတင်ဆက်သွားဦးမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ခင်ဗျာ
စီးရီးယားနဲ့အီရတ်နိုင်ငံတွေအတွင်းမှာရှိနေတဲ့ IS Islamic စစ်သွေးကြွတွေအပေါ်ညံပေါင်းတပ်ဖွဲ့တွေကလေကြောင်းတိုက်ခတ်မှုတွေပြုလုပ်နေတာနဲ့အတူတူတူကီလေကြောင်းပိုင်တဲ့အတွင်း American F-16 တိုက်လေယာဉ်တွေချထားလိုက်တယ်ဆိုပြီးတော့ American စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်IS စံကြီးတက်ခရီးအတွက် in silic leader အခြေစိုက်စခန်းမှာဖွင့်ထားပြီးတဲ့အကြောင်းတူရကီအစိုးရကပြီးခဲ့တဲ့လအတွင်းမှာကြေညာခဲ့ပါတယ်။တချိန်တည်းမှာပဲတူရကီလေတပ်ကလည်း IS Islamic စစ်သွေးကြွတွေကိုစစ်သွေးကြွတွေနဲ့ခတ်ခွဲထွက်ရေးအုပ်စုတွေကို PKK တွေကိုလေကြောင်းကနေတက်ခတ်မှုတွေပြုလုပ်နေတာပါ။အီတလီနိုင်ငံ Aviano လေတပ်အခြေစိုက်စခန်းကနေ American F-16တိုက်လေရင်6စီးနဲ့အမှုတန်း300ကိုတူရကီအခြေစိုက်စခန်းကိုဖြန့်ချခဲ့တာဖြစ်တယ်ဆိုပြီးတော့စစ်စခန်းရဲ့ကြီးညာချက်မှာဖော်ပြထားပါတယ် IS ပေါ်လေကြောင်းကနေတက်ခတ်မှုတွေညာလုံးပေါက်ဆက်လက်ပြုလုပ်ခဲ့ပြီးတော့ American လေတပ်ကအီရတ်နိုင်ငံအတွင်းတက်ခတ်မှု16ကြိမ်နဲ့ Syria နိုင်ငံအတွင်းမှာတက်ခတ်မှု9ကြိမ်ပြုလုပ်ခဲ့တယ်လို့ဆိုပါတယ် American တပ်တွေဟာပထမဦးဆုံးအနေနဲ့တူရကီနိုင်ငံအတွင်းကနေတဆင့် Syria နိုင်ငံအတွင်းကို drone တွေနဲ့တိုက်ခိုက်မှုကိုဘူရူနီမှာပြုတ်ခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်အဲ့ဒီနေ့မှာပဲအမေရိကန်ဒရုန်းယာဉ်နဲ့စစ်လေယာဉ်တွေဟာတူရကီနိုင်ငံတောင်ပိုင်းကိုစတင်ပြီးတော့ဆက်ရောက်လာခဲ့တယ်လို့လည်းပြောပါတယ်တူရကီနယ်စပ်နားကစီးရီးယားထဲမှာရှိနေတဲ့ IS Islamic စစ်သွေးကြွတွေကိုစစ်ဆင်ရေးတခုကိုတူရကီနဲ့အမေရိကန်ပူးတက်ပြီးတော့ပြုတ်ခဲ့ကြဖို့စီစဉ်နေကြပါတယ
်အီရတ်နိုင်ငံမှာအဂရိလိုက်စားမှုရောချဖို့နဲ့အစိုးရအုပ်ချုပ်ရေးပိုင်းပုံမထီရောက်စေဖို့ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေတဲ့အထက်ကတခုအနေနဲ့ဒုသမရနဲ့လက်ထောက်ဝန်ကြီးချုပ်ယာရူးတွေကိုဖျက်ပစ်ဖို့အီရတ်ဝန်ကြီးချုပ်အယ်အဘဒီကအဆိုပြုခဲ့ပါတယ်။လျှက်စစ်မှုတွေပုံမှန်မရရှိတာအပါအဝင်အစိုးရရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိမဲ့မှုအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပြီးသတင်းပတ်တွေအကြားမှာတနင်္ဂနွေနေ့ကမစ္စတာအဘဒီကအခုလိုသူ့ရဲ့အဆိုပြုချက်ကိုထုတ်ပြန်ကြေညာလိုက်တာပါမစ္စတာအဘဒီနီယာကိုဆက်ခံမဲ့နိုရီအယ်မလကီအပါဝင်အီရတ်နိုင်ငံရဲ့ဒုသမရ3ယောက်ထားတဲ့အီရတ်နိုင်ငံရဲ့ဒုသမရ3ယောက်ထားနေတာကိုလည်းဖျက်ပစ်လိုက်ဖို့ဝန်ကြီးချုပ်ကအဆိုပြုပါတယ်ဒါအပြင်ဒီအစည်းအဝေးမှာပါတီနဲ့ဂိုင်းအဖွဲ့ကွဲဒီပါတီနဲ့ဂိုင်းအဖွဲ့ကွဲတွေကနေတာဝန်ရှိသူတွေကိုတာအချိုးနဲ့ရွေးချယ်တာအရာရှိတွေအတွက်ပေးထားတဲ့ကိုရီးသက်တော်ဆောင်အရေးအတွက်ကိုလည်းရောချဖို့အချက်ပါဝင်ပါတယ်။ဒီအဆိုပြုချက်အတွက်အီရတ်ပါလီမန်ရဲ့အတည်ပြုချက်ကိုယူအောင်မှာပါ။အီရတ်အစိုးရဝန်ကြီးအဖွဲ့ကတော့မစ္စတာအဘဒီရဲ့အစီအစဉ်ကိုတနင်္ဂနွေနေ့ကထောက်ခံခဲ့ပါတယ်။အယ်မလ်ကီနဲ့အခြားဒုသမရဖြစ်တဲ့အိုစမာအယ်နူဂျာဖီတို့နှစ်ဦးကလည်းသူတို့အနေနဲ့ဝန်ကြီးချုပ်ရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်ရှင်။
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးအတွက်ပြုလုပ်ထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံရေးအရဆောရကတက်နေမှုတွေနဲ့အီရန်နိုင်ငံအတွင်းမှာလည်းထိကွားရီပါပြောဆိုနေမှုတွေပေါ်သမ္မတဘရက်အိုဘားမားကအရေးမကြီးတဲ့ပုံနဲ့တုံ့ပြန်လိုက်ပါတယ်။အမေရိကန်သမ္မတက သူ့ရဲ့နှထင်းကိုတနက်နဲ့ပြန်ချင်းထားတဲ့ပုံမျိုးပေါ်တဲ့ပုံတစ်ခုကိုအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတူလာခါမေနီက Twitter ကွန်ရက်ပေါ်မှာတင်ခဲ့တာကိုသမ္မတဥပမာကအရေးမကြီးတဲ့ပုံမျိုး CNN ရုပ်သံနဲ့မေးမြန်းတဲ့အခါမှာပေါ်ပြခဲ့တာဖြစ်ပါတယ်အီရန်နျူကလ িয়ার ပြဿနာကိုတန်တမာရေးရဖြည့်ရှင်းလို့မရဘူးဆိုရင်စစ်ရေးနည်းရဖြည့်ရှင်းအီရန်ရဲ့စစ်ဖက်ဆိုင်ရာအခြေခံအဆောက်အဦတွေတော်တော်များများကိုဖျက်ဆီးနိုင်တယ်လို့သူကပြောခဲ့တာကိုအီရန်ခေါင်းဆောင်ကြီးကတုံ့ပြန်ပြီးတော့ Twitter နဲ့လုတ်ဆောင်ခဲ့တာဖြစ်တယ်လို့ထင်ပါတယ်ဆိုပြီးသမ္မတဥပမာကပြောခဲ့ပါတယ်ဒါကိုအငင်းပွားစရာလို့လူတွေမထင်ဘူးဆိုပြီးတော့လေသမ္မတကဆိုခဲ့ပါတယ်အီရန်အစိုးရနဲ့ရခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေစီးရီးယားမှာနှစ်ရှည်ဖြစ်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးနှစ်ဖက်ပူးပေါင်းအဖြေရှာနိုင်တဲ့အထိတဖြည်းဖြည်းဦးတည်သွားနိုင်တယ်လို့လည်းသူ့ရဲ့ထင်မြင်တဲ့အချက်ကို CNN ရုပ်သံနဲ့မေးမြန်းကမှသမ္မတဥပမာကပြောကြားခဲ့ပါတယ်
။ Missouri ပြည်နယ် Ferguson မှာလူပြူရဲရရှိတဦးပြစ်ခတ်ခဲ့မှုကြောင့်အသက်18နှစ်အရွယ် African American နယ်ပွား Michael Brown တည်ဆုံသွားတဲ့နှစ်ပတ်လည်အထိမ်းအမှတ်ဖြစ်တနင်္ဂနွေနေ့ကလူတွေစုဝေးချီတက်ပြီးခဏတာညင်သက်ခဲ့ပါတယ်။2014ခုနှစ်ဩဂုတ်လ9ရက်နေ့ကလက်နက်မပါတဲ့ဆယ်ကျော်သက်အရွယ် African American နယ်ပွားလူငယ်ကို Ferguson လူပြူရဲရရှိDarren Wilson ကတနက်နေ့ပြစ်ခတ်ခဲ့တဲ့နေရာကနေဒီချီတက်ပွဲကိုစတင်ခဲ့တာပါ။Michael Brown တည်ဆုံးပြီးတဲ့နောက် St. Louis မြို့ကနေတနိုင်ငံလုံးထိပြန့်နှံ့သွားတဲ့ဆန္ဒပြပွဲတွေကရဲတွေအနေနဲ့လူနည်းစုတွေအပေါ်ပုံမကောင်းမွန်တဲ့ဆက်ဆံရေးအတွက်တောင်းဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်။ Brown ရဲ့ဖခင်ဖြစ်သူကဆန္ဒပြသူတွေကို၄မိနစ်ခွဲညှိတက်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါဟာသူ့သားဖြစ်သူအနေနဲ့အပြစ်ခံရပြီးတဲ့နောက်တည်နေတဲ့ခနာကူဟာလမ်းမပေါ်မှာ၄နာရီခွဲပဝင်းကျင်လောက်ရှိနေခဲ့တဲ့အချိန်နဲ့နှိုင်းရှင်ပြီးအောင်းမွေးဖို့ဖြစ်တယ်လို့သူကပြောပါတယ်။သူ့သားတည်ဆုံမှုကြောင့်မိသားစုအနေနဲ့ဝမ်းနည်းကြေကွဲနေရဆဲဖြစ်ပေမဲ့သူ့သားအသက်ခံရမှုကြောင့်ရဲတွေရဲ့ပြစ်ခတ်မှုအပေါ်လူတွေပိုးပြီးသိရှိလာစေတယ်ဆိုတာကိုသူ့အနေနဲ့ယုံကြည်ကြောင်း Brown ကပြောပါရယ်။ Michael Brown တည်ဆုံမှုနဲ့ပတ်သက်ပြီး Wilson ကိုအပြစ်မရှိကြောင်းပြီးခဲ့တဲ့နိုဝင်ဘာလကပြည်내 Jury အဖွဲ့ကဆုံးဖြတ်ချက်ချခဲ့ပေမဲ့ American တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုအရ Ferguson မြို့မှာအများစုဖြစ်တဲ့လူပြူရဲရရှိတွေဟာ African American နယ်ပွားတွေအပေါ်မတရားပြစ်မှတ်ထားပြီးဆက်ဆံပြုမူတာတွေတွေ့ရှိခဲ့ပါရယ်ရှင်။
UAE American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တံမြန်မာပိုင်းအစီအစဉ်ကတနင်္လာနေ့နာနေခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်ဒုတိယကမ္ဘာစစ်မပြီးဆုံးခင်ရပ်ပိုင်းလိုဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်ကိုအမေရိကန်ပြည်ထောင်စုကနျူကလ িয়ার ဘုံးကျဲချခဲ့တဲ့နှစ်80ပြည့်အထိမ်းမှတ်တနင်္လာနေ့နေ့ပြုလုပ်ခဲ့တဲ့အခါသတင်းမှာကမ္ဘာအနှံ့နျူကလ িয়ার လက်နက်တားဆီးဖို့အတွက်ပိုယဟန်မင်းကြီးဖရန်စစ်ကတောင်းဆိုလိုက်ပါတယ်1945ခုနှစ်ဩဂုတ်လအတွင်းဟီရိုရှိမားနဲ့နာဂါဆာကီမှာကျဲချခဲ့တဲ့နျူကလ িয়ার ဘုံးရဲ့ဒဏ်ကြောင့်ကျန်ရစ်ခဲ့တဲ့အမတ်တရဖြစ်ရတွေကနျူကလ িয়ার လက်နက်ဖျက်သိမ်းပစ်ဖို့အတွက်တောင်းဆိုနေပါတယ်ဆိုပြီးတော့ပိုယဟန်မင်းကြီးကပြောလိုက်ပါတယ်ဒီလိုဝမ်းနည်းဖို့ရဖြစ်ရကကာလအတန်ကြာခဲ့ပြီဖြစ်ပေမဲ့ကြောက်မဲ့ပွဲဆက်ဆုပ်ယုံစားစရာကောင်းတဲ့ဖြစ်ရတွေကဆက်လက်ပြီးတော့ရှိနေစေပဲလို့ပိုယဟန်မင်းကြီးကအီတလီနိုင်ငံရိုးမြို့မှာပြောကြားလိုက်ပါတယ်
တရုတ်နိုင်ငံကုန်းတွင်းပိုင်းကိုဆက်လက်ရွေလျားသွားပြီးဖြစ်တဲ့တိုင်ဖွန်းဆောက်ဒလာဟာတနင်္ဂနွေနေ့ကတရုတ်ရှိတောင်ပိုင်းကိုဝင်ရောက်ခဲ့စဉ်မှာရေကြီးမြေပြိုမှုတွေဖြစ်စေခဲ့ပြီး14ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အပူပိုင်းမုန်တိုင်းအဆင့်ကိုရော့ချသွားတဲ့ဆောက်ဒလာမုန်တိုင်းတံကိုဖူကျန်နဲ့ရှင်းကျန်ပြည်နယ်တွေမှာအဆိုးဆုံးခံခဲ့ရပါတယ်။မြေပြိုကျမှုကြောင့်10ယောက်သေဆုံးခဲ့တာပါ။တအားလိုင်းတွေပြတ်တောက်ကုန်တဲ့အတွက်လူပေါင်းတသန်းလောက်လျှက်စင်မိမရပဲဖြစ်နေပါတယ်။လူပေါင်း2,500ကိုလည်းသူတို့နေအိမ်တွေကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးထားရတယ်လို့တရုတ်အာဏာပိုင်တွေကပြောပါရယ်။စနေနေ့ကတော့မုန်တိုင်းဟာထိုင်ဝမ်ကျွန်းကိုတနာရီအမြင့်ဆုံး၄တိုင်နှုန်း160ကီလိုမီတာနဲ့ဝင်တိုက်ခဲ့ပါရယ်။အင်အားပြည့်မုန်တိုင်းတံကြောင့်လမ်းတွေပေါ်မှာလွတ်ဆင်လာတဲ့အပြက်အစီးအပိုင်းစာတွေပြန့်ကျဲသွားသလိုတစ်ပင်တွေလည်းအမြင့်ကနေကျွတ်ထွက်ခဲ့ပါရယ်။လူပေါင်း3,000လဲလျှက်စင်မိပြတ်တောက်မှုကိုရင်ဆိုင်ခဲ့ရပါရယ်။ တိုင်ဖွန်းမုန်တိုင်းကြောင့်အ ਨੇ ဆုံးလူ6ဦးသေဆုံးခဲ့တယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။တနင်္ဂနွေနေ့မှာတော့စစ်သားတွေကယ်ဆယ်ရေးဝန်ထမ်းတွေဟာရှာဖွေကယ်ဆယ်ရေးအတွက်လေ့ကျင့်ပေးထားတဲ့ခွေးတွေနဲ့အတူမုန်တိုင်းပြီးဆုံးပြီးတဲ့နောက်ကျန်ခဲ့တဲ့အပျက်စီးရွှွနုံနေတဲ့မှာပြန်လည်ထူထောင်ရေးနဲ့ကယ်ဆယ်ရှာဖွေလုပ်ငန်းတွေစတင်ဆောင်ရွက်နေပါတယ်ရှင်
။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ရေကြီးမှုအတွင်းရေဘေးဒုက္ခကြုံနေရသူတက်တန်းနီးပါးရှိနေပြီလို့အစိုးရကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။မြင်းနေမိုင်းဖြစ်တဲ့အေယာဝတီမြင်းဝကျွန်းပေါ်ရပ်မှာရှိတဲ့ရွာသူရွာသားတွေအတွက်ယာယီအမိုးကာတွေဆောက်လုပ်ပေးထားပြီးတော့တည်ဆုံသူတွေကလည်းတရာလောက်ရှိလာပြီလို့ AP သတင်းတစ်ခုမှဖော်ပြထားပါတယ်။တချို့နေရာတွေမှာရေမြုပ်တဲ့နေရာတွေမှာအိမ်ခေါင်မိုးလောက်သာမြင်တွေ့နေရတယ်လို့ဆိုပါတယ်။အစိုးရကနိုင်ငံတကာအကူအညီတောင်းထားပြီးတဲ့နောက်မှာအကူအညီတွေပေးပို့နေစေဖြစ်ပြီးတော့လောလောဆယ်မှာတော့တတိပုဂ္ဂလအကူအညီတွေပေးသူတွေကခောက်ဆွဲကြောက်ဆန်တဲ့ရေတံဘူးတွေလိုက်လာဝေငှနေကြတယ်လို့သိရပါတယ်ခင်ဗျာ Direct from Washington The
Voice of America The Away တင်းလာနေမယ့်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်အင်ဂျီနိုင်တို့ကပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်စုံစမ်းချက်တွေကိုတင်ပြပါမယ်ရေဘေးတင့်ဒေတာတွေမှာနိုဝင်ဘာလရွေးကောက်ပွဲအမိမဲပေးနိုင်အောင်ဆောင်ရွက်ပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဒါပေမဲ့ရေဘေးတဲ့ပြည်သူတွေအနေနဲ့တကယ်ပဲရွေးကောက်ပွဲမှာမပြတ်မကွက်မဲပေးနိုင်ဖို့ဆိုရင်ရွေးကောက်ပွဲကော်မရှင်ဘက်ကအောက်ခြေအဆင့်ထိကြေကြေပြန့်ပြန့်ထိထိရောက်ရောက်ပညာပေးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ရေဘေးကယ်ဆယ်ရေးလှုပ်ဆောင်သူတွေကပြောပါတယ်။မန်အင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ
မြန်မာနိုင်ငံတဝန်းမုတ်တုံမိုးတဲထံပြီးရေဘေးတဲ့အန်ဒီရဲနဲ့ရင်ဆိုင်ခဲ့ရပေမဲ့မဲပေးပိုင်ခွင့်မဆုံးရှုံးစေရေးစီစဉ်ဆောင်ရွက်နေတယ်လို့ဩဂုတ်လ၄ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒါ့အပြင်ဩဂုတ်လကုန်ပိုင်းလောက်မှာအတိပြုမဲစင်းတွေကိုထုတ်ပြန်ကြေညာသွားမှာဖြစ်တဲ့အတွက်မဲဆန္ဒရှင်တွေအနေနဲ့သတ်မှတ်ထားတဲ့၁၄ရက်အတွင်းမဲစင်းမှာအမည်ထည့်ပေးဖို့တောင်းဆိုတာမဲစင်းနဲ့ဆက်လင်းနဲ့ကန့်ကွက်လွှာတင်သွင်းတာပုံစံမဲစင်းနဲ့ဆက်လင်းနဲ့ပြင်ဆင်လွှာတင်သွင်းတာစရာရီကိုလှုပ်ဆောင်ခွင့်ရှိနေကြောင်းရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာပြောထားပါတယ်။ဒါပေမဲ့လက်ရှိရေဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ရုံနဲ့မလုံလောက်ပဲရေဘေးတင်ဒေတာတွေအထိကြဲကြဲပြန့်ပြန့်သွားရောက်ပညာပေးစီရင်ကောက်ယူဖို့လိုနေတယ်လို့စကိုင်းတိုင်းနဲ့အေယာဝတီတိုင်းရေဘေးတင်ဒေတာတွေကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ဓာတ်ပုံသတင်းတောက်ကိုစိုးစီယာထွန်းကပြောပါတယ်။
ဒီမြန်မာပြည်ရောဆိုတော့သူတို့အဲအောက်ခြေကြီးအချင်းကြီးမှာသူတို့အလိုမျိုးစီယုံပြညာပေးနေတာပေါ့နော်ဒီကိစ္စတော့အလိုမျိုးတုံးကောင်းတာတော့မတိမတိလာတာပဲသူတို့လေးလိုက်ကြပါတော့အဲ့ခါကျတော့သူတို့ကတော့ဒီဥခါကြီးတော့အနောက်ကြီးတော့ဆက်ကြမယ်လို့မရှိဘူ
းရေဘေးဒုက္ခမရောက်ခင်ရွေးကောက်ပွဲကော်မရှင်ကအရင်ထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စီရင်တွေမှာမှားယွင်းမှုအများပြားရှိခဲ့တာကြောင့်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကထောက်ပြဝေဖန်ထားပါတယ်ဒါကြောင့်ဩဂုတ်လကုန်ပိုင်းမှာထုတ်ပြန်မဲ့မဲစင်းတွေမှန်မမှန်ဆိုတာကိုလည်းစောင့်ကြည့်ဖို့လိုတယ်လို့ကိုစိုးစရာထွန်းကပြောပါရယ်။အစိုးရကလက်ရှိတရားဝင်ထုတ်ပြန်ချက်စင်းတွေအရတိုင်းနယ်ပြည်နယ်အနှံ့ရေကြီးမှုကြောင့်ရေဘေးဒုက္ခတဲ့ဥယျာဉ်6သိန်းကျော်ရှိပြီးတည်ဆုံးသူဥယျာဉ်100နီးပါးလောက်ရှိသွားပြီဖြစ်ပါရယ်။ဒါကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုထိခိုက်မှုရှိနိုင်မရှိနိုင်အခြေအနေနဲ့ပတ်သက်လို့ကိုစိုးစရာထွန်းကသူ့အမြင်ကိုအခုလိုပြောပါရယ်။
နိုဝင်ဘာလဆိုအခုဆရာတော်လည်းလိုရပါတော့။အဲ့ခါကျတော့အဲ့ဒီအချိန်တည်းမှာတော့အစင်းဖြစ်မယ်လို့တော့ထင်တာပဲ။ဘာဖြစ်လို့လဲဆိုတော့ဟိုအခုကြည့်ရဆိုတော့ကလေးတို့နေရာမျိုးအောင်လည်းလို့ရှိရင်ဟိုတော်များရေလွှမ်းသွားတာပဲရှိတယ်။ဒီအခါကျတော့လူမျိုးလူတွေအိုးအိမ်တွေအလောက်ကြီးကြီးကြီးထိခိုက်စက်စီးသွားပြီးတော့မရှိဘူးပေါ့နော်။အဓိကကျစီကလည်းရာမြေတွေတို့ပြီးတော့သူတို့ရဲ့ဒီပိုင်ဆိုင်တဲ့ဒီစီးတွေပေါ့နော်။အနေနဲ့အိုးအိမ်ကြီးကြီးသွားတာမရှိတဲ့ကြောင့်မလို့အဲရေကောက်ပွဲတော်လည်းရှိခဲ့ပြီတော့မထင်ဘူးပေါ့
တီထောင်စုရေကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာတော့မဲဆန္ဒရှင်တွေအနေနဲ့ဆန္ဒမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့နဲ့မဲယုံကိုလာပြီးမဲပေးရမှာလွယ်ကူဖို့မဲဆန္ဒရှင်တပ်တေကန်လက်မှတ်တွေကိုရေကောက်ပွဲနေ့ရက်မတိုင်ခင်တပတ်အလိုမှာထုတ်ပေးဖို့စီစဉ်ဆောင်ရွက်ထားတယ်လို့ဖော်ပြထားပါတယ်နိုင်ငံသားစီစီရေးကပ်ပြားနဲ့အိမ်တော်စုစီးရင်တွေပျက်စီးပျောက်ဆုံးသွားတယ်ဆိုရင်လေတက်ဆိုင်ရာရက်ွက်ဒါမှမဟုတ်ကြေးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေစီကနေမဲဆန္ဒရှင်တပ်တွေကလက်မှတ်တွေထုတ်ယူမဲပေးနိုင်တယ်လို့ကြေညာချက်မှာရေးသားထားပါတယ်ရှင
်။မင်းအင်ဂျင်နီယာရဲ့တင်ပြချက်ပဲဖြစ်ပါတယ်။အခုတော့မြန်မာရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။အ အနာမိုင်အဖွဲ့အစည်းတွေအနေနဲ့သဘာဝဘေးအန္တရာယ်ကြုံနေရတဲ့ပြည်သူတွေကိုကူညီကယ်ဆယ်ရမှာထိရောက်မှုရှိအောင်အရက်ဘက်အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံတဝန်းအရက်ဘက်လူအဖွဲ့အစည်းပေါင်း258ဖွဲ့နဲ့စုဖွဲ့ထားတဲ့ CSO Forum ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပြဋ္ဌာန်းထားပေမဲ့အစိုးရကကြိုတင်ပြင်ဆင်မှုအားနည်းခဲ့သလိုလူလူကိုအတိပေးနှိုးဆော်တာကြဲကြဲပြန့်ပြန့်မရှိခဲ့ကြောင်း CSO Forum အဖွဲ့ရဲ့ညှိနှိုင်းရေးတာဝန်ခံမတ်သိန်ကီဦးကထောက်ပြပါဗျ။ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကမတ်သိန်ကီဦးကိုတည်ထောင်တွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်ရဲ့မြန်မာအရေးဆွေးနွေးကမ်းမှာနားဆင်နိုင်ပါပြီ။
မင်္ဂလာပါရှင
်မင်္ဂလာပါရှင
်တို့တို့ VOA American တန်ကိုအခုလိုလာပြီးတော့ကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင
်အခုဒီမြန်မာနိုင်ငံမှာဒီသဘာဝဘေးအန္တရာယ်ကြီးတစ်ခုပေါ့နော်ဒီရေကြီးတဲ့ဒဏ်ကိုခံနေကြရပါတယ်မြန်မာနိုင်ငံတစ်ဝှမ်းလုံးမှာရှိတဲ့တိုင်းနယ်ပြည်နယ်14ခုအနက်မှာဒီ17ခုလောက်မှာကိုရေဘေးဒဏ်ခံနေကြရတာပါအဲ့တော့ဒီရေဘေးဒဏ်အန္တရာယ်တုံ့ပြန်ရေးနဲ့ပတ်သက်ပြီးတော့မသိမ့်ညီဦးတို့ဒီ CSO Forum အနေနဲ့ဗားရီများဆောင်ရွက်ထားတာရှိပါလိမ့်ရှင
်ဟုတ်ကဲ့ရှင်ကျမတို့ဒီရေဘေးဒဏ်ခံရတော့ဟိုကျမတို့တစ်ချိန်လုံးစောင့်ပါတယ်ဒေသရေကြီးပြီပေါ့နော်ရေတကယ်တော့ရေကြီးတာကဟိုညရေကြီးလို့မဟုတ်ဘူးဒီမိုးရေလေးမိုးရေချိန်ကျော်တဲ့အချိန်မှာရေလောင်ထားတဲ့ဆယ်တွေကနေပြီးတော့ capacity ပေါ့เนาะရေလောင်အားထက်ကျော်ပြီးတော့ဆယ်ရေရှင်နဲ့ပြဿနာအကြောင်းရေကြီးတာပေါ့เนาะဆိုတော့အဲ့ဒီဟာတွေဒေသထဲမှာဖြစ်ပြီးဆိုတော့ခိုင်းတိုင်းကလေးတို့ဟို calling မှာစားဖြစ်တယ်ဆိုတော့အဲ့မှာကျွန်တော်တို့ဒေသထဲကိုဆင်းပါတယ်ဒေသခံတွေနဲ့ဆက်သွယ်ကြတယ်ပေါ့เนาะဒေသခံတွေကျွန်တော်တို့သတင်းတွေပေးပါတယ်ပေးတဲ့အချိန်ကျတော့ဒါပေမဲ့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ဘာလုပ်ရမယ်ဆိုတာပြင်ဆင်ထားခြင်းမရှိပါဘူးအစိုးရအနေနဲ့လည်းပြင်ဆင်ထားခြင်းမရှိဘူးလမ်းညွှန်ထားခြင်းမရှိဘူးကျမတို့အနေနဲ့လည်းပဲဟိုဒါကဘယ်လိုဆက်လုပ်ရမလဲအစိုးရရဲ့ညွှန်ကြားချက်ကိုကျမတို့စောင့်ပါတယ်ဆိုတော့ဒါဒီအရေးကြီးအခြေအနေမပေါ်မချင်းကျမတို့ကလုပ်ခွင့်ရလဲမရှိဘူးရှင်ဆိုတော့ဘယ်တော့များအရေးကြီးအခြေအနေကြီးညာမလဲကြီးညာမလဲလို့စောင့်နေစဲမှာပဲဟို calling မြုပ်သွားပြီးကလေးမြုပ်သွားပြီးဟာမင်းတက်နဲ့ဟာခါမှာမြေတွေပြိုပြီးဆိုဇက်တိုက်ကိုဖြစ်လာတဲ့အချိန်မှာကျမတို့နှစ်ပတ်တိတိစောင့်နေရှင်။နော်ဖြစ်တဲ့အချိန်ကစပြီးနှစ်ပတ်၁၈ရက်နေ့ကစဖြစ်တယ်။30ရက်နေ့အထိကျမတို့စောင့်နေ။စောင့်တဲ့အချိန်မှာဘလို့မှအစိုးရကကြီးညာခြင်းမရှိပါဘူး။မရှိတဲ့အချိန်မှာကျမတို့ရုပ်တရက်ဟိုဘသူတွေပါဝင်ပြီးတော့လောက်ကြမလဲဆိုပြီးတော့ interest group လေးပေါ့နော်။အရင်အဲ့အချိန်မှာ CSO Forum ထဲမှာပါတဲ့သူတွေကိုနိုင်ကလည်းတချို့အဖွဲ့အစည်းတွေက victim ဖြစ်နေပြီ။တချို့အဖွဲ့တွေကကြတော့လေကွင်းထဲချက်ချင်းရောက်သွားပြီးတော့ဆက်သွယ်လို့မရ။ဆိုတော့ရန်ကုန်မှာရှိနေတဲ့ဆက်သွယ်လို့ရတဲ့အဖွဲ့လေးတွေကိုကျမတို့ရုပ်တရက်လမ်းဆက်သွယ်လိုက်ပါတယ်။အဲ့ဒီခါမှာ flood response coordination team ဆိုတာလေးကိုကျမတို့ immediate ဖွဲ့လိုက်ပါတယ်။ဖွဲ့ပြီးတာနဲ့ဒါဆိုရန်ကုန်မှာရှိတဲ့ flood response team ကလုပ်နိုင်တာဒီသတင်းအမှန်ဖြန့်ပေးရေးပေါ့။ဆိုတော့လူတွေက access to information မရနိုင်ဘူးပေါ့နော်။အစိုးရကလည်းကြေညာတဲ့အချိန်မှာအဲ့ဒီအချိန်မှာ31ရက်နေ့မှာဟိုအရေးပေါ်ညီငယ်လေးကိုကြေညာပေးတယ်။ဒါပေမဲ့အဲ့ဒါလည်းတကယ်ဟိုသတင်းအမှန်မရနိုင်ဘူး။အရေးပေါ်ကြီးညာတယ်ဘယ်နှရွာဘယ်နှအိမ်မြုပ်သွားတယ်အိမ်ခြေဘလောက်ပါတယ်ဆိုတာတွေမသိဘူးနောက်တစ်ခါအဲ့ရဲ့အရေးပေါ်ရဲ့နောက်မှာအစိုးရရဲ့ကယ်ဆယ်ရေးအစီအစဉ်ဘာပါလာမလဲဆိုတာလည်းကျမတို့မသိနိုင်ဘူးဆိုတော့ဒါဆိုရင်ဒီခန်းစားရတဲ့သူရောဘေးကနေစိုးရိမ်နေတဲ့သူတွေရောဒီသတင်းအမှန်ရဖို့အရေးကြီးပါတယ်ဆိုပြီးတော့ဒီ flood team လေးပေါ့နော် flood response team လေးကနေပြီးတော့ကျမတို့သတင်းတွေစုစည်းပေးတယ်စုစည်းပေးပြီးတော့ page ထောင်လိုက်ပါတယ်ဒီ page ကအားဖြင့်ဟိုပြန်ပြီးတော့ဖြန့်ပေးတယ်ပေါ့ဆိုတော့တည်င်း source တွေကတော့ဘယ်သူတွေဖြစ်မလဲဆိုတော့ဒီဟိုအမျိုးမျိုးသောဟိုဂျာဟို media တွေပေါ့နော်မ 70 တို့ဟို VOA BBC TVB စသဖြင့်ပေါ့ဒီ media တွေကနေ print ပေးတဲ့တည်င်းတွေကိုနားထောင်လို့ရအောင်ကြည့်လို့ရအောင်ဆိုကျမတို့ပြန်ဖြန့်ပေးတယ်ရှင်နိုင်ငံတော်အစိုးရဘက်ကနေလည်းအခုရဟယင်းနေပါတယ်ပေါ့နော်တမတော်ရဟယင်းနေတုံးပြီးတော့သူတို့ဒီပြေးပေးတင်ဒေတာတွေကိုသွားပြီးတော့ကူညီပေးနေတာကြည့်သိရပါတယ်ဒါပေမဲ့လည်းဟိုဇုံတစ်ခုသောအတိုင်းတာတစ်ခုလောက်အထိပဲအောင်မြင်နေပေါ့နော်တော်တော်များများဟိုအားမလို့အားမရဖြစ်နေကြတာတွေရှိပါတယ်ဒီအဲ့တော့ CSO တွေအနေနဲ့ရောဒီလိုအပိုင်းမှာဒီလိုဒီခန္ဓာတွေမှာဘယ်လိုများပါဝင်ပြီးတော့ကူညီပေးနိုင်ပါလဲရှင ်ဟုတ်ကဲ့ကျမတို့ဒီ statement နဲ့မှလည်းကျမတို့တိုက်တွန်းထားပါတယ်နိုင်ငံတော်အစိုးရရဲ့ဟိုဒီကယ်ဆယ်ရေးလုပ်ငန်းစဉ်တွေမှာ CSO တွေကိုပါဝင်ခွင့် ပြုပါ CSO တွေနဲ့အတူတူကလုပ်ပါဆိုတာဒီ CSO ကဘယ်ဒေတာရဲ့အခြေအနေပါဆိုတာကိုသိတယ်။ဥပမာကျမတို့မနေ့တုန်းကဆိုပါဆိုကျမတို့တစ်ချိန်လုံးအရေးပေါ်ကိုကူညီနေပါတယ်။ဟိုဆိုတဲ့အခါမှာလိုအပ်ဆုံးဒီချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဖြစ်နေတယ်ရှင်။ဒီချင်းပြည်နယ်နဲ့ရခိုင်ပြည်နယ်နှစ်ခုစလုံးကဟိုကားလမ်းရေလမ်းဘလို့မကိုလက်လန်းမမီတော့ဘူး။ဒီချော့ပေါ်ပါလေရဟရင်နဲ့ပဲကူညီနိုင်တော့တဲ့အခြေအနေမျိုးဒါအခုမှမနေ့တနေ့မှဖြစ်တာမဟုတ်လွန်ခဲ့တဲ့တပတ်လုံးနဲ့ကဖြစ်နေတာဆိုရဟရင်ရရှိရေးကိုကျမတို့ညီမျိုးစုံနဲ့စူးစမ်းရတယ်ဆိုရဟရင်ဆိုတဲ့အမျိုးကလည်းကိုယ်ပိုင်ထောင်ထားလို့ရတာမဟုတ်ဘူးကော်မတီထောင်ထားလို့ရတာမဟုတ်ဘူးအစိုးရလက်ထက်မှာပဲရှိတယ်ဆိုတော့ဆိုကျမတို့ဒါကိုညီမျိုးစုံနဲ့ချင်းကတ်တယ်အစိုးရကလုံးဝကိုဟိုခွင့်မပြုဘူးမပြောဘူးပေါ့နော်မပြောဘဲနဲ့မနေ့ကကြတော့မှဟိုသူတို့စစ်တပ်ရဟရင်နေနဲ့ကုညီပါမယ်လို့ပြောတော့ကျမတို့ချက်ချင်းနဲ့ဝမ်းတန်အားရနဲ့သူတို့ကုညီပါမယ်လို့ပြောတဲ့ဖုန်းနံပါတ်တွေကိုဆက်တယ်လူကိုယ်တိုင်သွားတွေ့တယ်။သွားတွေ့တဲ့အခါကျတော့ဘာအခန့်အတားဖြစ်လဲဆိုတော့သူတို့ကကုညီမဲ့ဟာတွေကိုသူတို့လက်ထဲကိုပေးပါ။ဟောနော်ဟိုလူပြန်ကဲဝင်ကြီးဌာနနဲ့နော်လူမှုဝန်ထမ်းနဲ့တက်လက်နေရာချတာရေးကယ်ဆယ်ရေးဝင်ကြီးဌာနကိုအပ်ပါသူတို့အစီအစဉ်နဲ့ပေးပါမယ်။ဆိုတော့ဒီခါမှာကျမတို့ကစဉ်းစားရပြီသူတို့အစီအစဉ်ကဘာမှန်းလဲမသိဘယ်လိုသွားကူတာမှန်းလဲမသိလှူလိုက်တဲ့လူတွေကချင်းပြည်နယ်မင်းတပ်မျိုးအတွက်လှူချင်တယ်ဒါပေမဲ့သူတို့ကတခြားကိုတောက်ကူမလားဘယ်လိုလှူမလဲဘယ်ချိန်ရောက်မလဲဆိုတာတွေလည်းမသိဆိုတဲ့အခါမှာတော်တော်အခက်အခဲရှိရပါတယ်အဲ့ခါမှာထူးကုံမဏီကလည်းပဲဟိုကြေညာထားတယ်ပေါ့နော်သူတို့ရဟတ်ရေကူပါမယ်ဆိုတဲ့အခါကျွန်တော်တို့ထူးကိုလည်းဆက်သွယ်ပြီးခဲ့တဲ့ပတ်သေးရပဲဒါပေမဲ့ထူးကလည်းပဲရဟတ်ရေအတွက်တနာယူဒေါ်လာ2400ဆိုတော့ကျွန်တော်တို့အရက်ဖက်အဖွဲ့စည်းတွေပြည်သူလူထုအနေနဲ့လက်လန်းမီဖို့တော်တော်ကိုခက်ပါတယ်ဆိုတော့တကယ်ပဲအစိုးရကဟိုအခုလိုမျိုးကူညီချင်နေပေါ့နော်လက်ဟရည်ဒီထိစီရောက်ရောက်ကူညီချင်နေဆိုရင်တိုင်မင်မှာပြည်သူလူထုအဖွဲ့အစည်းတွေရက်ဖက်ဖွဲ့စည်းတွေနဲ့ညှိနှိုင်းမှာငါတို့လုပ်မဲ့ပလန်ကတော့ဒါနေတို့လုပ်မဲ့ပလန်ကဘာလဲဆိုတာမျိုးနဲ့အတူတကွစီစီရေးဆွဲပြီးတော့ပေးရင်အရင်ကောင်းပါတယ
်အခုပေါ့နော်အခုဒီလိုမျိုးတွေဒီတဘောင်ကဘေးအန္တရာယ်တွေကြုံကြရတဲ့လူတွေအဲ့တော့ဒီအိန္ဒိယနိုင်ငံတွေမှာလည်းဥမာဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုလည်းမကြာခဏရေးကြည့်တာတွေဖြစ်ပါတယ်ထိုင်းနိုင်ငံမှာလည်းဖြစ်တယ်ပေါ့နော်ဒါပေမဲ့သူတို့မှာသူတို့အတိုင်းတာနဲ့ရာဆိုလို့ရှိရင်ကြိုတင်ပြင်ဆင်မှုတွေလုပ်ကြတယ်ပေါ့နော်အဲကြိုတင်ပြင်ဆင်မှုတွေအတိုင်းအတာနဲ့ပတ်သက်ပြီးတော့ဒီလူမှုအတွင်းပညာပေးဖို့ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ CSO ရဲ့ခန္ဓာပေါ့နည်းနည်းလေးရှင်းပြပေးပါလားရှင်
ဟုတ်ကဲ့ဆိုတော့ဟိုဆိုအဲ့လူမှုအတွင်းပညာပေးမှုလို့ပြောမယ်ဆိုရင်ကျမတို့ကတာဝန်နေရှိနေတာကရက်ဖက်လူမှုအဖွဲ့အစည်းတွေမဟုတ်ဘူးအဓိကကအစိုးရရဲ့တာဝန်ဖြစ်နေပါတယ်ဆိုတော့အရင်နာဂစ်မတိုင်ခင်ကကျမတို့ဒီဘဟုသုတအင်မတန်နဲခဲ့တယ်ပြည်သူလူထုကလည်းနဲတယ်ဟိုဆိုရလဲနေတယ်ပေါ့ဒါပေမဲ့နာဂစ်ရဲ့အတွေ့အကြုံကိုသင်ခန်းစာယူပြီးတော့အဲ့ရဲ့နောက်မှာကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေး process တစ်ခုလုံးမှာကဒီပညာဘေးခံတာဆိုတာကိုအားစိုက်ပြီးတော့လုပ်ခဲ့ကြတယ်လုပ်ခဲ့ပြီးတဲ့အခါကျတော့ဒီ event ဟို DRR ပေါ့နော် DRR management ဆိုတာဘာလဲ DRR prevention ဆိုတာဘာလဲဆိုတာကိုပြည်သူကိုလည်းအတိဟိုသင်တန်းနေပြီးတယ် INGU အမျိုးမျိုးနော်ဟိုနိုင်ငံတကာအဖွဲ့အစည်းမျိုးမျိုးကနေပြီးတော့အစိုးရကိုလည်းသူတို့ encourage လုပ်တယ်။လုပ်တဲ့အခါကျအဲ့ရဲ့နောက်ပိုင်းမှာဘာပေါ်လာလဲဆိုတော့တဘာဝဥပဒေတဘာဝ BND ရဲ့ပါကွယ်ရေးဆိုင်ရာဤဥပဒေဆိုတာကြီးကိုအစိုးရပြဋ္ဌာန်းလိုက်နိုင်တယ်။ဆိုတော့ဒါကျွန်တော်တို့အားလုံးတော်တော်ကိုဝမ်းသာကြတယ်ပေါ့နော်။ဆိုတော့ဒီဥပဒေအရဆိုရင်အစိုးရဒီဒီတဘာဝ BND ရဲ့ပါကွယ်ရေးဆိုင်ရာဟို budget တွေကိုတည်ထောင်ထားရမယ်ဝန်ကြီးဌာနတည်ထောင်ထားရမယ် budget တည်ထောင်ထားရမယ်အဲ့ဒါအပြင်အရေးပေါ်ရန်ပုံငွေဆိုတာတွေရှိရမယ်ဒီဥပဒေအရပေါ့နော်ဒါပေမဲ့ဒီဥပဒေကိုတော့ပြဋ္ဌာန်းတယ်အစိုးရကအဲ့ဒီအလုပ်တွေကိုမလုပ်ထားဘူးရှင်မလုပ်ပြီးတော့တခါအစိုးရကဒီဒေတာဆိုင်ရာဒေတာတွင်မှလည်းပဲဒီအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တွေကိုချမှတ်ထားရမယ်ရေးဆွဲထားရမယ်အဲ့ဒေတာတိုင်းအတွက်တခါ budget ရန်ပုံငွေတွေထားရမယ်ဆိုတာတွေလည်းရှိပါတယ်ဒါပေမဲ့အဲ့အရာတွေကိုလည်းမလုပ်ထားဘူးပေါ့နော်ဆိုတော့ပြည်သူလူထုကတော့အဝဲဖြစ်နေပြီဒါပေမဲ့လုံပိုင်ခွင့်ရှိတာဒီအစိုးရပဲဖြစ်တဲ့အခါကျတော့ဒီလုံပိုင်ခွင့်ရှိတဲ့သူကမှမလုပ်ဖဲနေတဲ့အခါမှာတည်တဲ့သူကဘလောက်ပဲတည်တည်ထလုပ်လို့မရအဲ့လိုကိုကျမတို့နှောင့်နှေးကြံ့ကြာမှုနဲ့အခုလိုလူသိမ်းပေါင်းများစွာအသက်ပေးအန်ကြီးဆုံးရှုံးခဲ့ရတာရှင်ဆိုတော့ဒါဒီနာဂစ်နဲ့မတူပါဘူးနာဂစ်ကရုတ်တရက်ဖြစ်ပေါ်လာတာပါဒါကကာကွယ်နိုင်ရဲ့သားနဲ့မကာကွယ်လို့ဆုံးရှုံးရတာပါ
ရေဘေးနဲ့ပတ်သက်လို့ပေါ့နော်ရေဘေးအန္တရာယ်ကြုံတွေ့နေရတဲ့ဒီလူမှုကိုဟိုပြန်လည်နေရာချထားရေးကယ်ဆယ်ရေးမှာတာဝန်အဓိကတာဝန်ရှိတဲ့ဝန်ကြီးဌာနနဲ့ရောဒီ CSO Forum အနေနဲ့ဘယ်လိုများညှိနှိုင်းဆောင်ရွက်တာတွေရှိပါလဲရှင
်ဟုတ်ကဲ့အခုလောလောဆယ်တော့ညှိနှိုင်းဆောင်ရွက်ခြင်းတော့မရှိသေးပါဘူးဒေတာထဲမှာကတော့ခုနကဟိုနာဂစ်ရဲ့လက်ကျန်လေးအတွေ့လို့ပဲပြောပါတော့เนาะဟိုအရေးပေါ်ကယ်ဆယ်ရေးနဲ့ပြန်ဟိုဟိုခု คุณยี่ชาวบ้านยี่เพื่อสุดาเลยที่ตาเลยที่มาตัวเพื่อเพื่อทาจาเลยสิมาตัวยี่ป้าเลยสุดาคุณนะก็ลูกแกเนี่ยคุณยี่ฐานะก็รู้น้าเซียนเอาดูรู้ทวีโอดูน้าหัวมีดมียี่ยารู้เออแล้วมีอยู่รีบเนาะแต่แกหัวหัวที่ดูรู้ยี่เพื่อมีหัวเพื่อเนี่ยสุดาฐานะกูจะพิเพื่อรีเนี่ยเพื่อทาเลยก็มีดีรู้สิเลยสิส่วนจะมารู้ว่าโอเคเสียยี่เดียวเดียวเนี่ยลีโอเซเรนาชินตัวอู้จิงก็ละกาวบอกเนาะอพยลุงเงี้ยอพยลีดีตัวละกาวเนี่ยประหิตาอพยยี่เดียวยาวตัวจ้าเลยคู่ร่วมเนี่ยสุดที่เฉยมาตัวเรียจะมาดูรีกูโอไออพยลีดีกูบอกเนาะโอตาบาร์เลยตอนนี้นู้นเราไปคุยมาหกผู้ไปร้องไปร้องเนี่ยโอทุกอย่างจริงยาเช่ไอยาบอกเนาะสุดดาดีดีคอมดีและเท่ากันนี่ตายาเนปอสรก้าวมีที่คอมดีและเท่ากันตัวสุดที่คอมดีอะบาร์ลงมาเลยไปบาร์เลยตัวเวมาเลยไปร้องเวมาเลยสุดตัวมาพี่ไม่ใช่กูสุดแรกขาจะรู้เรื่องรู้นี่ด่าคู่เฉยๆตัวรู้ว่าตัวแท้ไม่หัวเปลี่ยนเศร้าหนาลาไปรู้นี่นั่งยิ้มรู้ดีด่าเลยไม่ตีเลยเฉยมาคุณก้าวรู้ปราฮิตาตัวกูไม่พอเลยเนี่ยตัวเนี่ยจ่าเลยมายิ่งคงดีดีเช่นลาจ่ายอะไรบ่เนาะน้องสงจ่าเราปราฮิตาเลยดีมาตีนี่บีไม่เศร้าไหนหนอกูงั้นนี่บีปีรอเมย์สุรามอยู่เนี่ยปีจ่ายสุดแล้วไอ้เฉยมาคุณอาสามารถมีดีกว่าบ่เนาะซีเอสุรีเนี่ยไปรู้ป้องปราฮิตาพอเลยดีแต่ซีเอสุรีเลยสุดแล้วป้องลูกกูไม่ยากเลยบุปองสั้นไหนเนี่ยคุณแรงเลยเราไม่ใช่เนี่ยบาบุบ่เนาะโ
อเคป่ะ
สุดยอดโอ้คุณนักดีแต่บาว่าเบียนดีเอกาเวตันซีเอสัญญานิอุบดีเหรอเนาะยังในสัตว์แต่เราท้องลงนี่ตัวรู้ใช่ไหมไม่ใช่เลยค่ะมาตัวรู้ดีที่เกี่ยวเรื่องยิ่งสุดเราไปดูหาเนาะกูเลยอ่ะไหมไม่ตีเบียนเนี่ยจริงๆสุดโอ้ก็เลยมายีจีเนี่ยเนาะบ่เนาะยีจีจีจีจีแล้วเซียนยังอ่ะดูเรียนมาหูฟูสิ่งที่บาดีเลยป่ะเนาะแล้วส่วนใหญ่ที่เราไม่ฮู้ป่าพูดรวบรวมเลยส่วนใหญ่ยิ่งนายกผู้ตบีเราไม่รู้เลยอดีตทำอยู่ป่ะไอ้มาดูเรียกพาเลี้ยงเลยส่วนเราส่งจ้าเราเส้นยาวเหมือนเดิมพูดได้ยังส่วนใหญ่นะกลางหน้าบาดีส่วนบีรอเส้นยาวเหมือนเดิมนี่ก็ยีบอชินี่ยีบอสุดแล้วเส้นยาวเนี่ยอันดีเยยีบอลุจีนยาเมสุดแล้วชิมาช่วยโอกาสได้ไม่รู้จีนยาไปคุยไม่ใช่ดาวส่วนไปดูจีนยาไปคุยสิเลยช่วยโอจีนยาไปคุยสิแล้วช่วยโอจีนยาพาเราป่ะจีนยาลุลุยาบีเลยสจมารู้ว่าตัวรู้จริงยาเชื่อสุราลีอันไม่รู้จะคู่สร้างอะไรจันทาเสียสุวาสเลวหรือยาลิชแต่เมื่อตัวรู้ว่าเราได้ช่วยเอาจริงยาไปคุยชีวิตเราไปดูเลยดูแกเดียงอาจริงยามาละส่วนดูแกเดียงอาเลยตัวมาจริงยาไปคุยไม่ใช่บุ๊คส่วนที่โซยาฐานาลีเย่ที่สแตมเนี่ยมาชีเย่โอ้เราไปคุยส่วนเรื่องมันได้ดีดีมุ่งยี่ฐานาตะคู่ตะคู่กูชิ้นชิ้นลิลิเปียดตาตาไม่ใช่ท่าละฮะအခြေခံဘောင်းထဲမှာသွားပြီးလောက်ရတယ်ရက်ဖက်လူမှုအဖွဲ့အစည်းနဲ့ပေါင်းလောက်ရတဲ့အခါမှာအင်တန်အဟန်တာဖြစ်ပါလေရှင်
အဲ့တော့ရှေ့လာမယ့်အန်ရည်တွေအတွက်ကိုပေါ့နော်ကြိုတင်ပြင်ဆင်ဖို့အတွက်ကိုဘယ်လိုများတိုက်တွန်းခြင်းပါလဲရှင
်ဟိုအစိုးရရဲ့ကာကွယ်ရေးအမြင်ကိုပြုပြင်လို့လိုပါပြီပြည်သူလူထုကိုအမှန်တကယ်ကာကွယ်နိုင်သောတဘာဝဘေးအန်ရည်ကာကွယ်ရေးအစီအစဉ်ဒီကိုစနစ်တကျချမှတ်ပါအစိုးရရဲ့ဒီကာကွယ်ရေးဆိုင်ရာအမြင်ဒီစစ်ရေးအမြင်ထက်ကျော်ပြီးတော့ပြည်သူလူထုကိုတကယ်ကာကွယ်တယ်ကာကွယ်ရေးအမြင်မျိုးကာကွယ်ရေးစီမံချက်တွေလုပ်ဖို့လိုပါတယ်နောက်ပြီးတော့ဒါတွေကိုနိုင်ငံတော်ရဲ့ဘတ်ဂျက်တွေကနေပြီးတော့ပွင့်လင်းမြင်သာစွာသုံးဖို့လိုပါတယ်နောက်ဒီကာကွယ်ရေးအမြင်ဒီစီမံချက်တွေဟာဟိုကဘာကိုချပြဖို့လေးတွေမဟုတ်ဘဲနဲ့တကယ်လက်တွေ့ကျကျလုံဆောင်နိုင်တဲ့ကာကွယ်ရေးအမြင်နဲ့စီမံချက်မျိုးဖြစ်ဖို့လိုတယ်အဲ့ဒီစီမံချက်တွေထဲမှာလည်းပဲအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အထူးသဖြင့်ဒေသခံအဖွဲ့အစည်းတွေနဲ့ထိတ်ဆက်ပြီးလုပ်ဖို့လိုပါတယ
်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါတယ
်ဒေါ်စင်ဆိုဝင်းတင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါခင်ဗျာအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လောအထူးခြားစံပြသတင်းစာတာတွေကိုလိုင်းနိုမီတာ30 40 50နဲ့လိုင်းလက်190တို့အနီးဖမ်းယူနားဆင်ပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော့ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်လေးကိုမနက်9နာရီအထိလိုင်းနူမီတာ30နဲ့40 50နဲ့လိုင်းလတ်190တို့ကနေဆက်လက်တင်ဆက်သွားပါမယ်အခုဒုတိယနာရီခွဲအစီအစဉ်မှာတော့မြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းအစီအစဉ်နဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော့
ပြည်သူတွေစိတ်ဝင်စားနေကြတာကတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေရဲ့အစုအဖွဲ့ပါသူတို့တွေနိုင်ငံရေးပါတီထောင်ကြမလား NLD ပါတီတည်းဝင်ပြီးနိုင်ငံရေးလုပ်ကြမလားဒါမှမဟုတ်ရင်တခြားပါတီလုပ်ကြအောင်မလဲဆိုတာပါ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့မအေးသန္တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
လာနေတော့ရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးပါမယ်။တော့ရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းမြန်မာတချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးဦးမှာဖြစ်ပါလိမ့်ရှင်။အခုတော့မြန်မာနိုင်ငံကရေပေးနဲ့ပတ်သက်ပြီးတော့တော့ရရှင်နေရေးလာတဲ့စာတချို့ကိုဖော်ပြပေးသွားခြင်းပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ကလေးကတော်ရရှင်ချင်းမွေးချင်းပြည်နယ်ဆက်ကလေးမြို့နယ်မှာရေဘေးအနေနဲ့ကြုံတွေ့နေရပါတယ်ဆိုပြီးတော့အဲ့ဒီသားကရေးလာတဲ့စာကိုဖော်ပြပေးခဲ့ပါရဲ့နော်အခုတော့အဲ့ဒီရေဘေးဒုက္ခသည်တွေအတွက်နိုင်ငံရဲ့ချားမှာအလှူခံနေတဲ့တော်ရရှင်တွေကအစာရေးပြီးတော့ VOA ကတင်တဆင်ပြောပြပေးပါဆိုလို့ကလေးမြို့ကပရာဟိတအဖွဲ့တွဲလက်များဆိုတဲ့အဖွဲ့အစည်းနဲ့အမေရိကန်မှာရှိတဲ့ကလေးမြို့လူငယ်တွေပေါင်းပြီးတော့နိုင်ငံသားရောက်ကလေးမြို့သူမြို့သားတွေမွေးရမြေအတွက် online ကနေအလှူငွေထည့်နိုင်အောင်လို့ရည်ရွယ်ပြီးတော့လောက်ထားပါတယ်သူတို့ရဲ့ website လေးက clayflooding.blogspot.com ဖြစ်ပါတယ်အဲ့ဒီ blog မှာလာပြီးတော့အလူငွေထည့်နိုင်ပါတယ်ဆိုပြီးကလေးမျိုးသူမျိုးသားတွေအတွက်သူတို့အလူငွေကောက်ခံနေပါကြောင်းသောရရှင်တယောက်အစာရေးပြီးတော့ VOA ကတဆင့်အများကြီးအောင်လုပ်ပေးပါဆိုပြီးပြောပြလာပါတယ်နောက်ထပ်သူအောင်နေဆိုတဲ့သောရရှင်ကတော့ရေဘေးရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုသိဖို့အတွက် VOA ကနေပြီးအစီအစဉ်လေးထုတ်လွှင့်ပေးပါဆိုပြီးအခုလိုတောင်းဆိုလာတာပါတဘာဝရေဘေးရဲ့နောက်ဆက်တွဲဆိုးကျိုးတွေနဲ့အဲ့ဒီဆိုးကျိုးတွေကိုကြိုတင်ကာကွယ်ရမယ့်နည်းလမ်းတွေအကြောင်းသတင်းဆောင်ပါအမြဲတမ်းထုတ်လွှင့်ပြီးတော့ဖော်ပြပေးစေချင်ပါတယ်။တွင်းထုတ်ပြီးသားရှိရင်လည်းပြန်ပြီးတော့ဖော်ပြပေးစေချင်ပါတယ်။ဆိုတော့ဒီသောရရှင်ကမြန်မာနိုင်ငံအနှံ့အပြားမှာရေဘေးကြုံတွေ့နေရတဲ့လူတို့အတွက်အထောက်အကူဖြစ်အောင်လို့အစီအစဉ်တွေထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်ရှင်။ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့အစာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးပါဦးမယ်။ပြီးခဲ့တဲ့ဇွန်လအကုန်ကရေးလာတဲ့ចောင်းသားမိဘတို့ရဲ့စာမှာတော့သူ့ရဲ့ရင်သွေးပညာရေးအတွက်ဘလောက်ရတဲ့မအေးဖြစ်နေရလဲဆိုတာကိုရေးထားတာပါ။သူ့ရဲ့စာကိုအခုအရင်ဖော်ပြပေးပါမယ်နော်
။ចောင်းလေးဖွင့်တာအခုဆိုရင်တလပြည့်လို့လာဘက်စာမူဝဲကြီးဖြေပါတော့မယ်။ចောင်းသားတွေဟာအခုဆိုရင်ကျူရှင်မာတင်တာနဲ့ចောင်းမာတင်တာအဖြစ်တူဝင်မဲ့လို့ဖြေပုံဖြေနည်းတွက်ပုံတွက်နည်းမတူကြတဲ့အတွက်အခက်အခဲရှိနေပါတယ်။ဒီเจ้าကဆရာဆရာမနဲ့ပဲကျူရှင်တင်တာပါပဲ။ဒါပေမဲ့တင်တဲ့ဆရာဆရာမနဲ့စာမှုပဲစစ်တဲ့ဆရာဆရာမမတူတဲ့အတွက်တွင်နီးဖြင်းနီးမတူဖြစ်နေပါတယ်။ဥပမာကျူရှင်ဆရာမကလည်းငါကအမှတ်ပေးစနစ်ကိုကင်ထားတာငါတင်တယ်လို့တွင်နီးကတလို့ဖြင်းနီးကတလို့ဆိုပြီးတော့ကလေးတွေကိုပြောနေတဲ့အတွက်ကလေးတွေရောចောင်းသားမိဘတွေရောစိတ်ညစ်နေကြပါတယ်။ចောင်းသားတွေကအဖြေမှန်ပေမဲ့တွင်နီးဖြင်းနီးမှာကအမှတ်ပေးစီမင်းစည်းကမ်းနဲ့မကိုက်ညီတာနဲ့အမှတ်မရပဲစာမှုပဲရှုံးမယ်ဆိုရင်အစ်မတန်ကိုပဲနစ်နာတယ်လို့ကလေးတွေရဲ့စိတ်ထဲမှာစိတ်ထိခဲ့ရပြီးယုံကြည်မှုတွေနှဲပါလာပြီးစိုးရိမ်မှုတွေနဲ့စာမေးပွဲတွေကိုဖြေနေရတယ်ဆိုရင်မကောင်းတော့ပါဘူး။ဒါကြောင့်မလို့ပညာရေးဝန်ကြီးအနေနဲ့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုညွှန်ကြားမှုတွေပြုလုပ်ပေးပါလို့ VOA ကနေတဆင့်လေးစားစွာတင်ပြချင်ပါတယ်ရှင်
။အခုချင်းတုံးနေတဲ့ဒီကျောင်းပညာရေးစနစ်ကိုတာဝန်ရှိသူတွေပြန်ပြီးတော့တုံ့သက်ပေးဖို့ကျောင်းသားမိဘတို့ရေးလာတဲ့အစာဖြစ်ပါတယ်။ဒီစာကိုဖော်ပြပေးပြီးတော့နိုင်ငံတော်ရဲ့ပညာရေးအသုံးစရိတ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ကျွန်တော်ပြည်သူတွေမှာတင်ပညာသင်ကြားရေးဆိုတာရှိတာမဟုတ်ပါဘူး။အဲ့ဒီအရသာအစိုးရအမိခံလက်ရှိဆက်ဆိုရမှာလည်းပဲစစ်ပညာရေးအသုံးစရိတ်ဆိုတာရှိပါတယ်။ DSA ODS အပြင်တာမန်ရဲသားရဲတပ်ဖွဲ့ចောင်းများ၎င်းတို့မှဌာနတွင်ရာထူးတိုးရာထူးတက်အဆရှိသဖြင့်၎င်းတို့ရဲ့ infrastructure ကြီးတစ်ခုလုံးချော့ချော့မှုမှုလက်ပန်းနိုင်စေဖို့သူတို့စီမှာလည်းပဲပညာရေးကဏ္ဍနဲ့ပညာရေးအသုံးစေးဆိုတာရှိရပါလိမ့်မယ်သူတို့ကစပိုင်းဆိုင်ရာပညာရေးအသုံးစေးကိုလက်ရှိဘလောက်ရခိုင်နှုန်းသုံးနေပါသလဲအလားတူကျွန်တော်တို့ပြည်သူတွေအတွက်ပညာရေးအသုံးစေးကိုလည်းပဲ၎င်းတို့နည်းတူရခိုင်နှုန်းရှိသင့်ပါတယ်ဒီအချက်ကိုကျွန်တော်တို့ VOA ကတစ်ဆင့်မြမပညာရေးလောကမှာတက်ကြွပြီးတွေ့ကြုံရည်ကျက်သူများစကားဝိုင်းပေါ်တင်ပြီးဆွေးနွေးတိုင်ပင်ပေးဖို့အမြန်ဆုံးနဲ့အကောင်းဆုံးရလဒ်တွေထွက်ပေါ်လာစေဖို့တင်ပြလိုက်ပါတယ်ခင်ဗျာ
ဒါကတော့မြမနိုင်ငံပညာရေးပိုင်းမှာသောရရှင်တွေဘဝင်မကျဖြစ်နေရတဲ့အချက်တွေကိုသူတို့ရေးပြီးတော့ပြောလာကြတာပါသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးအနောက်တိုင်းဒေသတွေဘုံနဲ့ဖြောပြပေးချင်ပါရှင်။ Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းနဲ့မှာနံပါတ်3ချိတ်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ Silent to သီဆိုထားတဲ့ Watch Me ဆိုတဲ့အကသချင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင်။
You already know who it is. Silent to Silent to Silent to Don't it do it for me. Now watch me whip. Kill it. Now watch me nay nay.Okay. Now watch me whip, whip, watch me nay nay. Why me do it? Now watch me whip, kill it. Watch me nay nay. Okay. Now watch me whip, whip, watch me nay nay. Can you do it? Now watch me, ooh, watch me, watch me, ooh, watch me, watch me, ooh, watch me, watch me, ooh, okay, ooh, okay, ooh, watch me, watch me.Break your legs, break the knot and break your legs, break 'em. Break your legs, break the knot and break your legs, break 'em. Break your legs, break the knot. Now watch me bop, 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 bop. Now watch me bop, 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 bop. Now watch me whip, hey. Now watch me nay nay. Okay. Now watch me whip, whip.Watch me, nay, nay. Why me do it? Now watch me whip. Kill it. Watch me, nay, nay. Okay. Now watch me whip, whip. Watch me, nay, nay. Can you do it? Now watch me. Ooh, watch me. Watch me. Ooh, watch me. Watch me. Ooh, watch me. Watch me. Ooh, okay. Ooh, okay. Ooh, watch me. Watch me. Ooh, watch me. Watch me. Ooh, watch me. Watch me. Ooh, okay. Ooh, now watch me. You. Now watch me, Superman. Okay. Now watch me, you. Now watch me, Superman. Okay.Superman, okay. Now I'm in your soldier. Now I'm in Superman, okay. Now I'm in Duff, 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 Duff,
Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff, Duff,သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတည်းလက်ဆောင်ဖြစ်နေမြန်မာသချင်းတပုတ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးပါဦးမယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ကြီးသလောက်ပြောပြပေးသွားခြင်းပါလေ။ကံကြမ္မာကိုပဲရိုးမယ်ဖွဲ့ပုံချရတော့မှလားဆိုတော့မေးလာတဲ့သောရရှင်ကတော့စိတ်မချမ်းမသာဖြစ်နေရပြီးတော့ကိုချင်းစာတရားရှိတဲ့သူပါဆိုပြီးအခုလိုရေးလာပါတယ်
။ပြည်သူကိုယ်စားလှယ်ကြီးများခင်ဗျာ။ကျွန်တော်အတီတယောက်ကလွန်ခဲ့တဲ့တစ်နှစ်ခွဲခန့်ကအင်ဂျင်ပြုတ်ပါတယ်။သူက MEC မှာဝန်ထမ်းလုပ်တယ်လို့သူ့အမျိုးသမီးကဆက်ချုပ်ပါတယ်။သူမိဘနှစ်ဦးကတော့တွန်းလဲလေးနဲ့ယာဒီဘော်တီးနှံနေဖြစ်တဲ့ဇီးဒီတည့်ရတီခွေးဒီတံမြိုဒီလိမ္မော်ဒီတင်မော်ဒီတွေကိုအချင်းပေါင်းနဲ့တင်မော်ဒီတို့ပြုတ်လို့ပြီးတော့လူစီကားရနေရာတွေမှာရောက်ပါတယ်။သူ့ဇနီးရဲ့မိဘတွေကတော့နေမှာတောင်ယာလောက်ကြပါတယ်။လွန်ခဲ့တဲ့6လကျော်လောက်ကကလေးမွေးဖို့အင်းစိန်ဆေးရုံကိုတက်ပြီးတော့ခွဲစိတ်မွေးခဲ့ပါတယ်။အဲ့ဒီမှာမေဇေးဆရာဝန်ကမေဇေးထိုးတာခါးကျောင်းမှာဘူကြီးထွက်လာပါတယ်။ဆရာဝန်တွေကခဏပါပျောက်သွားမှာပါဆိုပြီးနောက်ပိုင်းမှာတော့အောက်ပိုင်းနေချိလာပြီးတော့ဝေဒနာခံစားလာရပါတယ်။အခုတော့လုံးဝမထနိုင်တော့လို့ရန်ကုန်ဆေးရုံကြီးအုံနောက်နဲ့အာယုံကျော်အထူးကြက်မှတ်ဆောင်မှာကုသနေရပါတယ်။ခွဲစိတ်ကုသရမယ်လို့လည်းပြောပါတယ်။ဓမ္မန်တစ်ခါရရင်တသိန်းခွဲကြပါတယ်။အဲ့ဒီမိသားစုရဲ့အနာဂတ်သူ့ဇနီးနဲ့ကလေးရဲ့အနာဂတ်ဟာကံကြမ္မာကိုရိုးမယ်ဖွဲ့ပုံချရတော့မှာလား။ဒါမှမဟုတ်ဘယ်သူမှတာဝန်ရှိတယ်လဲဆိုတာကို VOA ကတစ်ဆင့်ပြည်သူကိုယ်စားလှယ်ကြီးများကိုလေးစားစွာတင်ပြလိုက်ရပါတယ်။
မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကပြည်သူတွေအတွက်ဘယ်လိုမျိုးအခက်အခဲတွေရှိနေတဲ့အကြောင်းကိုတည်တော်ရရှင်ကသူ့မိတ်ဆွေကြုံတွေ့ရတဲ့အခက်အခဲကိုတဆင့်ရေးပြပြီးတော့မျှဝေလာတာဖြစ်ပါတယ်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ပါမယ်နော်။နောက်ပိုင်းမှာတော့ဒေးတောင်းလာတဲ့တော်ရရှင်ရဲ့အစာတွေကိုလည်းဖတ်ပေးအောင်မှာဖြစ်ပါတယ်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တော့တေးတောင်းလာတဲ့သောရရှင်ရဲ့အလှရောက်လာပါပြီနော်ရှင်လေးလုံးနှစ်ပတ်လည်အမီမြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးပါဆိုတော့တောင်းဆိုလာတဲ့သောရရှင်ကတော့ကလေးတက္ကသိုလ်ဓာတုဗေဒဌာနကဒေါက်တာခိုင်ခိုင်ကျူဒေါက်တာခင်မျိုးမြင့်နဲ့ဒေါက်တင်တင်လင်းတို့ဖြစ်ကြပါတယ်သူတို့က88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုထေးကျွဲကိုချင်းမီမန်နီလာသိန်းမမီမီတို့အပါအဝင်88ကျောင်းသားခေါင်းဆောင်အားလုံးအတွက်ဂုဏ်ပြုတေးဖြစ်နေဇော်ဝင်းထွက်ရဲ့ရှင်သန်ခြင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်ရှင်ခေတ္တထိုင်းနိုင်ငံရောက်ကိုဆိုးဝင်းနိုင်ငံကတော့ဇူလိုင်လကုန်ကြမှာဒီစာလေးကိုရေးပို့လာတာဖြစ်ပါတယ်ဒီသောရရှင်ကဇူလိုင်လမှာကြာရောက်တဲ့ကျွန်တော်ရဲ့မွေးနေ့အတွက်ပါတဲ့အဆင်ပြေမဲ့သချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးဖို့သူနားထောင်ခြင်းလို့ပါဆိုပြီးတောင်းဆိုလာပါတယ်ခေတ္တထိုင်းရောက်ကိုဆိုးဝင်းနိုင်ဖြစ်ပါတယ်စာရေးတဲ့အချိန်ကလည်းဇူလိုင်လကုန်ကြမှာရတာမလို့မွေးနေ့လဖြစ်တဲ့ဇူလိုင်လကိုကြော်လွန်ပြီးတော့အောက်ခုတ်လာတဲ့တော့ရောက်လာပါတယ်နော်ဒါပေမဲ့မွေးနေ့မြစ်တာတိလက်ဆောင်လေးထုတ်လွှင့်ပေးခြင်းပါတယ်ရှင်VOA ဌာနဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါရဲ့လားဆိုပြီးမေးခွန်းထုတ်လာတဲ့သောရရှင်ကကျွန်တော်ကတော့အညာတရအိမ်ကြီးတယောက်ဖြစ်ပါတယ်သူရဲ့ဖခင်ဖြစ်တဲ့သူကိုဖခင်များနဲ့မြေတားတေးလက်ဆောင်တပုတ်ပေးပို့ခြင်းလို့ပါဆိုပြီးတောင်းဆိုလာပေမဲ့ဒီမှာဖခင်များနဲ့အထူးမြေတားတေးလက်ဆောင်ထုတ်လွှင့်တဲ့အခန်းကဏ္ဍကိုဇွန်လတုန်းကမလုပ်ဖြစ်ခဲ့တာမလို့ဒီသောရရှင်ရဲ့စာကိုအခုမြေတားတေးလက်ဆောင်ကဏ္ဍမှာထည့်ပြီးတော့ဖတ်ပေးလိုက်ပါရနော်မြေချင်းနာမျိုးယူဇနာရက်ကွက်မှာနေထိုင်တဲ့အဖေဖြစ်တဲ့ဦးစွန်လို့ဂွန်စေးဒီနေ့မှဒီနောက်နှစ်120တိုင်သားသမီးတွေနဲ့ကြမ်းကြမ်းမမာချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်နဲ့နေထိုင်နိုင်ပါစေကြောင်းအမေရိကန်ပြည်သားစုမြောက်ပိုင်းပြည်နယ်ရောက်နေတဲ့သားမိတ်ကဆုတောင်းမေတ္တာပို့သားလိုက်ပါတယ်မြေချင်းနာမျိုးယူဇနာရက်ကွက်ကဖောက်ရင်ဖြစ်တဲ့ဦးစွန်လို့ဂွန်စေးကြားနိုင်ပါစေလို့ VOA ကဆုတောင်းပေးပါတယ်ဒီတစ်ပတ်တော့ခုနကတော့တော်ရရှင်တောင်းဆိုထားတဲ့ရှင်သန်ခြင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါလေရှင်။မြေချင်းနာကတခြင်းတောင်းဆိုထားတဲ့တော်ရရှင်ရဲ့စိတ်ကူးနဲ့လည်းကြိုက်မယ်ထင်ပါတယ်နော်။ဇော်ဝင်းထုတ်တီဆိုထားတဲ့ရှင်သန်ခြင်းဆိုတဲ့တခြင်းလေးကိုဒီတေးတောင်းတဲ့တော်ရရှင်တွေရောတေးချစ် VOA တော်ရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။
ချစ်တဲ့ညာနဲ့တို့ရဲ့နေရ ခုပြလို့သွားမယ်နော
်ဇော်ဝင်းထော့ဒီဆိုထားတဲ့ဘရော့မမပြောနိုင်တဲ့အရှင်တန်ချင်းဆိုတဲ့တခြင်းနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရီနေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်နှန်းချမ်းမြေကြပါစေရှင်
။အားလုံးတွေ့ပေါ်လာတဲ့မနေ့ပါ။ဒုနေအောင်ကျွမ်းနာပေးမယ်နော်။အဆွေများအလွန်များဝေးတဲ့မနေ့ပါ
။မေတ္တာကြော်ရဲ့မြမပြီမှပေးစာများအစီအစဉ်ပဲဖြစ်ပါတယ်။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။သတင်းဆောင်ဆရာဦးစီသူအောင်မြင့်ကအချိန်နှောင်းပြီးမှချတဲ့88ရက်ဆုံးဖြတ်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြမှာပါ။ VOA မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ
်။ဒီပြည်သတင်းတွေနဲ့အတူအခုတလောခရဲရဲခတ်သွားတဲ့ပြဿနာတစ်ခုကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်လောင်ရွေးချယ်မှုပြဿနာပါကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ပွင့်လင်းအဖွဲ့စည်းကခေါင်းဆောင်နဲ့အဖွဲ့ဝင်အယောက်20လောက် NLD အလံအောက်ကနေရွေးကောက်ပွဲဝင်ဖို့စီရင်ပေးခဲ့ကြပါတယ်အဲဒါလိုစီရင်ပေးထားရကနေကိုမြအေးစောစောစီစီနှုတ်ထွက်ခဲ့ပါတယ်နောက်ပိုင်း NLD ကကြေညာတဲ့အမတ်လောင်ခွင့်ပြုစီရင်မှာကိုပြုံးချိုတယောက်ပဲပါလာပြီး88အဖွဲ့ထိပ်တန်းခေါင်းဆောင်ကိုကိုကြီးနဲ့အခြားအဖွဲ့ဝင်တွေအားလုံးလူလူလောက်ပယ်ချခံခဲ့ရပါတယ် NLD ရဲ့ဒီဆုံးဖြတ်ချက်ဝေဖန်တန်းတွေစုညံသွားခဲ့ပြီး88ပွင့်လင်းအဖွဲ့စည်းအတွင်းမှာလည်းမကျေနပ်မှုများစွာဖြစ်ပေါ်ခဲ့တယ်လို့သိရပါတယ်။အခုဆို88ပွင့်လင်းအဖွဲ့စည်းကွန်ရက်များစုံညီတွဲဆောင်ပွဲတစ်ခုပြုလုပ်ပြီးသွားပါပြီ။အဲ့ဒီစီဝေးမှာသူတို့ဘာတွေဆုံးဖြတ်ချက်ချခဲ့ကြသလဲ။သူတို့ဆုံးဖြတ်ချက်အချိန်နှောင်းသွားလေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။1988ပြည်သူတွေရဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲအပြီးအာဏာသိမ်းတက်လာတဲ့စစ်အစိုးရကိုတောက်လျှောက်အန်တုဆန့်ကျင်လာတဲ့အစုအဖွဲ့တွေထဲမှာ NLD နဲ့88မျိုးဆက်ចောင်းသားកောင်းဆောင်များအဖွဲ့ဟာအထင်ရှားဆုံးဖြစ်ပါတယ်။ကိုမင်းကိုနိုင်ကိုကိုကြီးကိုမြအေးကိုချင်မီတို့လိုចောင်းသားកောင်းဆောင်တွေရဲ့အလံမလဲတဲ့စိတ်ဓာတ်တွေကြောင့်ဆေးအာဏာရှင်တွေဟာနှစ်ရှည်ထောင်ဒဏ်အကြိမ်ကြိမ်ချမှတ်ခဲ့ပါတယ်။စစ်အစိုးရရဲ့ဆိုးရွားလာတဲ့ဖိနှိပ်အုပ်ချုပ်မှုကာလတစ်လျှောက်လုံးပြည်သူတွေရဲ့မျှော်လင့်ချက်ဟာဒေါအောင်ဆန်းစုကြည် NLD နဲ့88မျိုးဆက်ခေါင်းဆောင်တွေဖြစ်ခဲ့ပါတယ် NLD ပါတီအနေနဲ့ထက်မြက်မှုမရှိတဲ့ခေါင်းဆောင်မှုအောက်ကြာရောက်နေစဉ်ကာလတွေမှာတော့ပြည်သူလူထုဟာ88မျိုးဆက်ចောင်းသားခေါင်းဆောင်တွေအပေါ်ပိုးပြီးမျှော်လင့်ချက်ထားခဲ့တဲ့ကာလတွေလည်းရှိခဲ့ပါတယ်2011ခုနှစ်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်ပါတယ်အသက်တက်လာတဲ့သမရဦးသိန်းစိတ်အစိုးရဟာ2008ဖွဲ့စည်းပုံကိုအခြေခံတဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ပါတယ်အဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးပြီးလွတ်လွတ်လပ်လပ်နိုင်ငံရေးလုပ်ကိုင်ခွင့်ပေးတာလဲပါဝင်ခဲ့ပါတယ်။2012ခုနှစ်ဝင်းကျင်ရောက်တဲ့အခါအကျဉ်းတောင်ထဲမှာနှစ်ရှည်အကျဉ်းချခံထားရတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်အားလုံးနီးပါးလွတ်မြောက်လာကြပြီးနိုင်ငံရေးဖြစ်စေလူမှုရေးဖြစ်စေလွတ်လပ်စွာလှုပ်ရှားခွင့်ရလာကြပါတယ်
။ဒေါ်ဆန်းစုကြည်လွတ်မြောက်လာပြီးနောက်ပိုင်း NLD ကတော့ပါတီကိုခိုင်မာအောင်တည်ဆောက်ပါတယ်။2012ဂျာပြတ်ရွေးကောက်ပွဲဝင်အမှတ်နေရာ40ကျော်အနိုင်ရခဲ့ပါတယ်။ပြီးတော့လွှတ်တော်ထဲဝင်ရောက်ပြီးလွှတ်တော်နိုင်ငံရေးလုပ်ကိုင်ဆောင်ရွက်ကြပါတယ်ပြည်သူတွေစိတ်ဝင်စားနေကြတာကတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေရဲ့အစုအဖွဲ့ပါသူတို့တွေနိုင်ငံရေးပါတီထောင်ကြမလား NLD ပါတီတဲဝင်ပြီးနိုင်ငံရေးလုပ်ကြမလားဓမ္မမဟုတ်ရင်တခြားပါတီလုပ်ကြအောင်မလဲဆိုတာပါပြည်သူတွေမျှော်ပေမဲ့မောတာပဲအဖတ်တင်ပါတယ်88မျိုးဆက်ចောင်းသားခေါင်းဆောင်တွေဟာပါတီထောင်နိုင်ငံရေးမလုပ်ကြသလိုဒေါန်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD ပါတီတဲဝင်ပြီးပါတီရဲ့ဥဆောင်မှုခံယူတဲ့နိုင်ငံရေးသမားဘဝဖြတ်သန်းတာမျိုးလဲမလုပ်ကြပါဘူးဒီလိုနဲ့88မျိုးဆက်ပွင့်လင်းအဖွဲ့စည်းဆိုတာတည်ထောင်ပြီးလွှတ်တော်ပြင်ပနိုင်ငံရေးနဲ့လူမှုရေးကိစ္စတွေကိုဆောင်ရွက်ရင်းအချိန်တွေကိုတရွတ်ရွတ်ကုန်ဆုံးစေပါတယ်ဒါပေမဲ့88မျိုးဆက်ခေါင်းဆောင်တွေအဲ့လိုလုပ်တာကိုပြည်သူအများစုကတော့သိပြီးနားမလည်ကြပါဘူးဒါကြောင့်လဲသူတို့အနေနဲ့နိုင်ငံရေးကိုတည်တည်ကြကြစောင့်ချပြီးမလုပ်ကြတော့ဘူးလားဆိုတဲ့မေးခွန်းမျိုးအများတန်းမေးလေးရှိတာတွေ့ကြရပါတယ
်ဒီလိုနဲ့2015ရွေးကောက်ပွဲအချိန်ကာလရောက်လာပါတယ်ဒီကြားတဲ့88မျိုးဆက်ပွင့်လင်းအဖွဲ့အစည်းကခေါင်းဆောင်နဲ့အဖွဲ့ဝင်တွေ NLD ပါတီအလံတော်အောက်ကနေရွေးကောက်ပွဲဝင်နိုင်ဖို့88အဖွဲ့နဲ့ NLD ပါတီခေါင်းဆောင်တွေတွေ့ဆုံဆွေးနွေးညှိနှိုင်းမှုတွေရှိခဲ့တယ်လို့သိရပါဗျ။အ
အဲ့ဒီတွေ့ဆုံညှိနှိုင်းမှုရလဒ်တွေနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကတရားဝင်ဘာမှထုတ်ပြန်တာတော့မရှိခဲ့ပါဘူး။ဒီနည်းနဲ့88ပွင့်လင်းအဖွဲ့အစည်းကဥက္ကုတ်ကိုကြီးအပါအဝင်ခေါင်းဆောင်နဲ့အဖွဲ့ဝင်20လောက် NLD ပါတီအလံအောက်ကနေအမတ်လောင်းဝင်ရွေးခံဖို့စီရင်တင်လိုက်ပြီးဆိုတဲ့သတင်းထွက်ပေါ်လာပါတော့တယ်။တကယ်တော့88ပွင့်လင်းအဖွဲ့ခေါင်းဆောင်တွေအဖွဲ့ဝင်တွေအနေနဲ့ NLD ပါတီအလံအောက်ကရွေးကောက်ပွဲဝင်မယ်ဆိုတာဟာNLD ပါတီတဲကိုဝင်တာ NLD ပါတီရဲ့ဥဆောင်မှုခံယူလိုက်တာပဲဖြစ်ပါတယ်။အဲ့ဒီလိုသာရည်မှန်းချက်ရှိလို့မှန်ရင်ငကိုကာလအတော်ကြာကြာကလေးက NLD ပါတီတဲဝင်ရောက်ပြီးဒေါ်ဆန်းစုကြည်နဲ့ NLD ပါတီရဲ့ဥဆောင်မှုကိုခံယူပါတီကပေးတဲ့ကြာရတာဝန်ကိုထမ်းဆောင်ထားဖို့တင်ပါတယ်။အခုအဲ့လိုမရွေးချယ်ခဲ့တာကြောင့်88မျိုးဆက်တွေရဲ့ဆုံးဖြတ်ချက်တွေဟာပါတီတဲဝင်ပါတီဥဆောင်မှုခံယူမယ်ဆိုတာမျိုးထက်အမတ်ဖြစ်ချင်တဲ့ဆန္ဒကြောင့်စီးရင်လာတင်ရတယ်ဆိုပြီးအတိတ်ပဲကောက်ယူနိုင်တဲ့အနေအထားရောက်သွားစေပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းကိုပြုံးချိုတယောက်ကလွှင့်ရင်ကိုကိုကြီးနဲ့အခြား88အဖွဲ့ဝင်အားလုံးဟာ NLD ပါတီရဲ့အမတ်လောင်းတွေဖြစ်အရွေးချယ်မခံခဲ့ရပါဘူး။ဒီမှာလဲမေးစရာမေးခွန်းတစ်ခုရှိလာပါတယ်။အမတ်လောင်းဖြစ်အရွေးမခံရတဲ့88အဖွဲ့ဝင်တွေဘာလုပ်ကြမှာလဲဆိုတာပါ။တစ်ဖက်မှာလဲ NLD ပါတီဝင်ဖြစ်လျှောက်လွှာတင်ထားပြပါပြီ။အမတ်လောင်းအဖြစ်အရွေးချယ်မခံရတာနဲ့ NLD ပါတီဝင်အဖြစ်မခံယူတော့ပဲကို့အဖွဲ့စီကိုပြန်သွားမယ်ဆိုရင် NLD ခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေရဲ့အမြင်လဲကောင်းနိုင်မှာမဟုတ်ပါဘူး
။ဒါနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကိုယ်တိုင်ကကိုယ်စလဲလောင်းအဖြစ်သတ်မှတ်မခံရတဲ့ပုံကိုယ်တွေရဲ့စိတ်နေစိတ်ထားတွေကမကြမီပေါ်လာပါတော့မယ်။ကို့အတွက်ပထမလားအဖွဲ့ချုပ်အတွက်ပထမလားဆိုတာအတိအလင်းတွေ့မြင်နိုင်တော့မှာပါဆိုပြီးကြိုတင်မေးခွန်းထုတ်ထားပြီးသားလဲဖြစ်နေပါတယ်။တကယ်လဲအမတ်လောင်းအဖြစ်ရွေးချယ်မခံရတဲ့88အဖွဲ့ဝင်တွေဟာသူ့မိခင်အဖွဲ့စည်းကိုပြန်သွားကြပြီးနောက်ရွေးကောက်ပွဲအပြီးကာလလောက်မှာနိုင်ငံရေးပါတီသစ်တစ်ခုတည်ထောင်မှုဆွေးနွေးနေကြပါပြီ။ဘယ်လိုပဲဖြစ်ဖြစ်88အဖွဲ့ရဲ့ပါတီထောင်မဲ့ဆုံးဖြတ်ချက်ဟာခုလိုသူတို့နဲ့ NLD အဖူးထစ်တွေဖြစ်ပြီးမှချတဲ့ဆုံးဖြတ်ချက်မှုအများကြီးအချိန်နှောင်းခဲ့ပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
သတင်းသားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါပါခင်ဗျာ
။ယူကော့ဘွဲတွေကျင်းပဖို့လာပိုင်းမဲ့လူတော့တဲ့အချိန်မှာမြန်မာတနိုင်ငံလုံးနီးပါးရေဘေးဒဏ်ကြီးကျယ်ခံနေရပါတယ်။ရေဘေးကြောင့်ယူကော့ဘွဲအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်ပါသလဲ။ရေဘေးဒုက္ခကနေနလန်ထူဖို့ကြိုးစားနေကြရတဲ့မဲဆန္ဒရှင်လူလူမဲပေးနိုင်မယ်လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့ဆိုရင်ဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။အဝင်ဆွေးနွေးလူတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါည VOA ဒိုင်းရဲ့လေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ကဘာတလွားထူးခြားဆန်းများတဲ့ရင်အစီအစဉ်အလှည့်ရောက်ပါပြီ။ကိုအောင်နဲ့မက်ခင်ဖြူထွေးတို့ကပြောပြကြမှာပါ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အင်ပီရီယယ်ကမ်းခြေမှာဆယ်ကျေမြောက်ခွေးရေလိုင်းစီးပိုင်ပွဲကိုကျင်းပခဲ့ပါတယ်။ခွေးအကြီးအသေးအလက်တန်းပြိုင်ပွဲမျိုးစုံကျင်းပခဲ့ပြီးတော့ခွေးစုစုပေါင်း50ကျော်ပါဝင်ခဲ့ကြပါတယ်။ခွေးတွေရဲ့ကြံ့ကျင်မှုဘလောက်ကြာကြာစီးနိုင်တယ်လဲနဲ့ဘလောက်မကြောက်မရွံ့စီးနိုင်တယ်လဲဆိုတဲ့အပေါ်မူတည်ပြီး professional ရေလိုင်းစီးသူတွေကအနိုင်ရှုံးကိုဆုံးဖြတ်ပေးတာပါ။သူခွေးကလေးအပီအားငငယ်လေးကလေးကလေ့ကျင့်ခဲ့တာပါလို့အလက်တန်းပြိုင်ပွဲမှာအနိုင်ရခဲ့တဲ့ခွေးပိုင်ရှင်ကပြောပါရယ်အခုလိုပွဲမှာကောက်ခံရရှိတဲ့ငွေကြေးတွေကိုဆန်ဒီယေဂိုတိရိစ္ဆာန်စောင့်ရှောက်ရေးအသင်းနဲ့တိရိစ္ဆာန်များကိုနှိမ့်ဆက်ညှိပန်းခြင်းကကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကိုလှူဒါန်းมาဖြစ်ပါရယ
်ထားရဲရာရှိတွေ Breaking Scar တဲ့ဗီဒီယိုဟာနာမည်ကြီးသွားပြီးတော့ YouTube Internet စာမျက်နှာကြည့်ရှုသူတက်တန်းကျော်ရှိသွားပါပြီသူတို့ဟာထိုင်းတက်မတော်ရဲ့အားကစားပွဲတော်ကျင်းပတဲ့နေ့မှာနှစ်စဉ်ကပြဖျော်ဖြေကြတာပါဖွင့်ပွဲခန်းနားမှာဖျော်ဖြေခဲ့တာဖြစ်ပြီးတော့တခြားတက်ဖွဲ့တွေဖြစ်တဲ့ကြီးတက်ရေးတက်နဲ့လီတက်တို့ကလည်းအသီးသီးပါဝင်ရှင်ပြခဲ့ကြပါတယ် The Mission Impossible ရုပ်ရှင်ရဲ့အဓိကဇာတ်ဝင်တခြင်းတန်စင်နဲ့ Maroon 52 ရဲ့တခြင်းနဲ့ Braden's အကကပြတဲ့အခါမှာတော့ရုံလုံးကျွဝဝကွယ်အားပေးခဲ့ကြပါတယ်။ခုလိုအားကစားပွဲမှာလက်ဝေပွဲကနေဖန်ဆင်းလို့ဓာရီရှင်ပြိုင်ပွဲတွေပါဝင်တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တုန်းကလမ်းတွေပေါ်မှာရဲတွေမတွေ့ခဲ့ရင်တော့အားကစားပြိုင်ပွဲဝင်နေတယ်လို့ယူဆနိုင်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Illinois ပြည်နယ်အလယ်ပိုင်းမှာ Skydiver ကောင်းငင်ကနေ Diving ထိုးသူ164ယောက်ဟာလေယာဉ်မြန်ပေါ်ကနေခုန်ချပြီးတနာရီကိုမိုင်240နှုန်းနဲ့ကျဆင်းနေတဲ့အချိန်မှာအားလုံးစုပေါင်းပြီးပုံစံတစ်မျိုးထွက်အောင်လုပ်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့2012ခုနှစ်ကတင်ထားခဲ့တဲ့138ယောက်ပါဝင်တဲ့စံချိန်ကိုချိုးနိုင်လိုက်တာပါ။စက္ကမိုင်းအတွင်းမြေကြီးပေါ်မှာကြခင်မှာပန်းပွင့်အကြီးကြီးပုံစံလုပ်ပြခဲ့ကြပြီးတဲ့နောက်လေထိပ်ဖွင့်ပြီးဆင်းခဲ့ကြတာပါ။အခုလိုလှုပ်ဖို့ကတော်တော်ကိုမလွယ်ပါဘူး။ Spain, Australia နဲ့ American ပြည်အောင်စုတဝမ်းကကျွမ်းကျင်တဲ့ Sky Diver တွေကမှထူးချွန်တဲ့သူတွေကိုရွေးပြီးလေယာဉ်ခုနှစ်စီးကသူတို့အားလုံးကိုနေရာအတိအကျအမြင့်ပေအတိအကျအချိန်အတိအကျချပေးရတာပါ။အမြင့်ပေ 19,900 အယောက်မှာတော့လေထိပ်ဖွင့်ခဲ့ကြပါတယ်။ဒီစံချိန်မှတ်တမ်းဟာအောက်ဖက်အပေါ်ဘက်နဲ့ဘေးဘက်ကလိုက်ပါလာတဲ့ဗီဒီယိုမှတ်တမ်းတင်တဲ့သူတွေမပါရင်တက်သေးမရှိတဲ့အတွက်မြေကြီးပေါ်ကစောင့်နေတဲ့ဒိုင်လူကြီးတွေအနေနဲ့ဘလို့မှစံချိန်ကြိုးမကြိုးသိနိုင်မှာမဟုတ်ပါဘူးခင်ဗျာ
ဘရာဇီးလ်နိုင်ငံဆောက်ပါလိုမြို့မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့ငါးချိန်မြောက်တင်ပါအလှပြိုင်ပွဲ Miss Bamban ပွဲကျင်းပခဲ့ပါတယ်ဆောင်ပါလိုမြို့လေကောင်လူစီကားယာ Avenida Paulista လမ်းတစ်လျှောက်မှာဘရာဇီးအလံအယောင်ဘီကနီအဝါနဲ့အစိမ့်ကိုဝစ်ပြီးတော့လမ်းလျှောက်ပြတဲ့ပြိုင်ပွဲဝင်သူတွေကြောင့်ရင်အသွားအလာတွေရတန်ကုန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းယထာပူတာတခုမှလမ်းလျှောက်ပြခဲ့တဲ့အတွက်လမ်းပိတ်ဆို့မှုတွေဖြစ်ခဲ့ပါသေးတယ်။လူအယောက်900လောက်ဝင်ပြိုင်ကြတဲ့ဒီပွဲမှာ28ယောက်ကိုစကားတင်ရွေးချယ်ခဲ့ပြီးလာမယ့်နိုဝင်ဘာလနောက်ဆုံးအစစ်ပြိုင်ပွဲကျရင်တဘာဝအတင်မအလှကိုလှုပ်ပြမယ်အလှဆုံးတင်ပါပိုင်ရှင်15ယောက်ကိုအများပြည်သူကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်ဒီနှစ်ပြိုင်ပွဲစည်းကမ်းတွေအရပြိုင်ပွဲဝင်သူတွေအနေနဲ့ခွဲစိတ်ပြင်ဆင်မှုတွေမလုပ်ထားဘူးဒါမှမဟုတ်စေဝါတွေမတုံးဆွဲထားဘူးဆိုတာကိုသတိပြကြရမှာပါတမလာဟာဘရာဇီးနိုင်ငံမှာအထူးဂုဏ်ယူပွဲရဖြစ်ပြီးတော့ကန်နီဗယ်ပွဲတော်မှာဆင်နွှဲကြတဲ့အလှမယ်တွေအနေနဲ့သူတို့ရဲ့တင်မတွေကိုအာမခံထားတယ်လို့သတင်းတွေထွက်ခဲ့ပူပါရဲ့ရှင
်ကမ္ဘာတစ်လွှားထူးခြားဆန်းများအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာဒီကနေ့ညနေ 6:00 အထိ VOA အစီအစဉ်တွေကိုလိုင်းတို 16:25 တို့ကနေဖမ်းယူနားဆင်နေပါတယ်အခုတော့နိုင်ငံတကာသတင်းချင်းညွတ်ကိုကိုစံမိုးဝေကပြောပြပါမယ်
ဆီးရီးယားနဲ့အီရတ်နိုင်ငံတွေအတွင်းမှာရှိတဲ့ IS Islamic စစ်သွေးကြွတွေပေါ်ညံပေါင်းတပ်ဖွဲ့တွေကလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်နေတာနဲ့အတူတူရကီလေကြောင်းပိုင်းနဲ့အတွင်း American F-16 တိုက်လေယာဉ်တွေချထားလိုက်တယ်ဆိုပြီးတော့ American စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်တချိန်ထဲမှာပဲတူရကီလေတပ်ကလည်း IS စစ်သွေးကြွတွေနဲ့ခတ်ခွဲထွက်ရေးအုပ်စုတွေကိုပြီးလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်နေတာပါအီရန်နိုင်ငံမှာအခရီးလိုက်စားမှုလျှော့ချဖို့နဲ့အစိုးရအုပ်ချုပ်ရေးပိုင်းပုံမှုထိရောက်စေဖို့အတွက်ပြည်ပြင်ပြောင်းလဲမှုတွေဆွေးနွေးနေတဲ့အထက်ကတခုအနေနဲ့ဒုတိယသမ္မတနဲ့လက်ထက်ဝန်ကြီးချုပ်ယာရူးတွေကိုဖျက်ပစ်ဖို့အတွက်အီရက်ဝန်ကြီးချုပ်ကနေပြီးတော့အဆိုပြုခဲ့ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးအတွက်ပြုလုပ်ထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံရေးရာစောဒကတက်မှုတွေနဲ့အီရက်နိုင်ငံအတွင်းကထိကပားရည်ပွားပြောဆိုနေမှုတွေပေါ်သမ္မတဥဘာမကအရေးမကြီးတဲ့ပုံနဲ့တုံ့ပြန်လိုက်ပါတယ်။အမေရိကန်သမ္မတကသူ့ရဲ့နေထိုင်ကိုတနက်ပြန်ချိန်ထားတဲ့ပုံမျိုးနဲ့ပုံတစ်ခုကိုအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာကာမီနီက Twitter ကွန်ရက်ပေါ်မှာတင်ခဲ့တာကိုသမ္မတဥဘာမကအရေးမကြီးတဲ့ပုံစံမျိုးနဲ့ CNN ရုပ်သံဌာနနဲ့မေးမြန်းကမှပြောဆိုခဲ့ပါတယ်
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုဥဆံမိုးဝေပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှင့်အင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုညီမဆန်တော်ချိန်မနေ့6:00-9:00အထိလိုင်းနိုမီတာ30.40 48.50လို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.